Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ဒဂျမ်မနက်ခင်းဖြစ်ပါစေရှင်။ Washington မြို့တော် VOA American တန်ကနေ2014ခုနှစ် April 14ရက်မြန်မာတက်ကရစ် 1385 တကူးလပြည့်နေ့မဟာဒဂျမ်အကြနေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 ကနေ 9:00 အထိလိုင်းနိုမီတာ 2432 နဲ့ 36 ရို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီ။ဒီမနက်ခင်းအတွက်အစီအစဉ်မှုကကျွန်မခင်မျိုးသက်ပါ
ကျွန်တော်ကတော့ဝင်းမင်ပါအပြောအရှင်ဆုံးအတာတကြံလေးဖြစ်ကြပါစေကိုရရနေတဲ့အတူဒီနေ့ထိတဲ့ရောက်တဲ့တွင်တွေကိုအခြေညာပေးသွားမှာပါဒီနေ့ထူးခြားတဲ့တွင်တွေထဲမှာတော့ယူကရိန်းဆိုရကရုရှားလူလားသူတွေကိုစစ်ကြေညာလိုက်ပြီးမှကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကိစ္စဆွေးနွေးဖို့ရှိနေပါတယ်အာဖဂန်နစ္စတန်ရွေးကောက်ပွဲမှာထိတ်ဆုံးပြိုင်ပွဲနှစ်ဦးစပေါ်လာနေပါပြီချီလီမိလောင်မှုမှာတော့လူပေါင်းအနည်းဆုံး16ဦးနဲ့အိမ်ပေါင်းအနည်းဆုံး900မိတဲ့ပါသွားခဲ့ပါပြီဒီသတင်းတွေနဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုညင်ညာပေးသွားမှာပါဒေါက်ခင်မြို့သက်ရေ
ဟုတ်ကဲ့ပါဦးဝင်းမင်းသတင်းတွေပြီးမှာတော့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီပေးရေးဆိုင်ရာလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီး
ခုကမ္ဘာပံကသူရဲ့ပြမပြည်ရဲ့ကိုပြန်ဝင်ရောက်တဲ့ဒီ25နှစ်ပြီးပြန်ရောက်လာတဲ့အချိန်မှာပထမဆုံးရဲ့စီမံကိန်းကလူတို့ဘ ഹു ပြူစီမံကိန်း
မြန်မာနိုင်ငံကနေ Washington DC ကိုရောက်လာတဲ့ဒေသဆိုင်ရာနဲ့လူမှုအဖွဲ့အစည်းတွေကပုံကိုယ်တွေနဲ့တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုနားဆင်ကြမှာပါနောက်ပိုင်းမှာတင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍနဲ့ဆရာဦးဝင်းဖေရဲ့တက်ကြီးစကားအပြင်အသက်ထုတ်နေပေးမယ့်ပြည်ရင်းသတင်းသုံးသပ်ချက်ကိုပါနားဆင်ရမှာပါအခုတော့ April 14ရက်တနင်္လာနေ့ရဲ့နောက်ဆုံးရသတင်းတွေကိုဦးဝင်းမင်းနဲ့ဦးရန်နိုင်တို့ကကြေညာပေးပါတော့မယ
်ယူကရိန်းနိုင်ငံအခြေပိုင်းမှာရုရှားလူလာတဲ့စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အကြမ်းဖက်ဆန့်ကျင်မှုစစ်ပွဲအပြင်းထန်ဆုံးဆင်နွှဲတော့မယ်လို့ယူကရိန်းအစိုးရကကြေညာလိုက်ပါတယ်ယူကရိန်းသမ္မတအိုလက်ဆန်ဒရာတချီနော့ဖ်ကခရိုင်းမီးယားဒေသကိုရုရှားဘက်ကပြီးခဲ့တဲ့လကသိမ်းယူပြီးမှနိုင်ငံအရှေ့ပိုင်းကိုဆက်သိမ်းဖို့လှုပ်လာတာကိုလုံးဝလက်ခံမှာမဟုတ်ဘူးလို့ရုပ်မြင်သံကြားကနေတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ဒါပေမဲ့တနင်္လာနေ့မတိုင်ခင်ခွဲထွက်ရေးဝါဒီရုရှားလူလားသူတွေဘက်ကလက်နက်ချလာရင်တော့ဘယ်သူကိုမဆိုလူငယ်ချမ်းသာခွင့်ပေးသွားမယ်လို့သမ္မတကကတိပေးခဲ့ပါသေးတယ်။ရုရှားနိုင်ငံသားဝန်ကြီးကအခုလိုစစ်စင်ဖို့ညင်ညာလိုက်တာဟာရာဇဝတ်မှုကျူးလွန်တာဖြစ်တယ်လို့စွပ်စွဲလိုက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုလိုက်တာကြောင့်တနင်္ဂနွေနေ့ညမှာအစည်းအဝေးခေါ်ထားပါတယ်။ရုရှားနိုင်ငံအရှေ့ပိုင်းကSlovyansk မြို့မှာယူကရိန်းအထူးတပ်ဖွဲ့တွေနဲ့လက်နက်ကင်တပ်တွေကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်နှစ်ဖက်လုံးမှာအသေးပြောက်တွေရှိခဲ့ပြီးယူကရိန်းသမ္မတကအခုလိုစစ်ကြေညာလိုက်တာပါ။သမ္မတကဆက်ပြီးရုရှားအနေနဲ့တချင်းကသူ့နိုင်ငံအစိမ်းပိုင်းဖြစ်ခဲ့မှုတွေယူကရိန်းနိုင်ငံကိုအားနည်းတော့အောင်စစ်ဆတိုက်နေပြီးယူကရိန်းနိုင်ငံသားချင်းချင်းချာမဟုတ်တဲ့ဒီစစ်ပွဲမှာသွေးမြေကျတာတွေရှိခဲ့ရပြီလို့ဆိုခဲ့ပါတယ်ခင်ဗျာ
။အာဖဂန်ဗနာယေးဝန်ကြီးဟောင်းအက်ရက်ဂါနီနဲ့အတိုက်ခံခေါင်းဆောင်အဗ်ဒူလာတို့ဟာဧပြီလ5ရက်နေ့ကကျင်းပခဲ့တဲ့အာဖဂန်သမ္မတရွေးကောက်ပွဲမှာထိတ်ဆုံးကနေပြပြသွားသောဦးဆောင်သူတွေအဖြစ်ထွက်ပေါ်လာခဲ့ပါတယ်။မဲရီအတွက်10ရာခိုင်နှုန်းကိုရေးတွက်ပြီးတဲ့နောက်အဗ်ဒူလာဟာမဲရီအတွက်42ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးဂါနီကတော့38ရာခိုင်နှုန်းရထားပါတယ်တတိယနေရာမှာရှိနေတဲ့ဇာမိုင်းရာဆူလ်ကတော့မဲစုစုပေါင်း10ရာခိုင်နှုန်းအောက်မှာပဲရထားပါတယ်စုစုပေါင်းမဲပေးသူအရေးတွက်ဟာ9တန်းလောက်ရှိတယ်လို့ခန့်မှန်းထားပါတယ်မဲအလုံးကိုတော့နောက်လလောက်မှရေးတွက်ပြီးစီးနိုင်မယ်လို့ခန့်မှန်းထားပြီးတကယ်လို့ဘသူကမှပြက်ပြက်သားသားအနိုင်ရတာမျိုးမရှိဘူးဆိုရင်တော့နောက်တစ်ကြော့ထပ်ပြီးတော့ပြန်ရမှာဖြစ်ပါတယ်တိုက်ခံကောင်းဆောင်အဗ်ဒူလာကတော့တတိယနေရာကလိုက်နေတဲ့ရဆူးနဲ့စကားပြောပြခဲ့တယ်လို့ AP သတင်းဌာနကပြောပါတယ်။ဒါပေမဲ့နိုင်ငံရေးမဟာမိတ်ဖွဲ့ဖို့ကိစ္စဆွေးနွေးဖို့ကတော့ဇောလွန်သေးတယ်လို့ဆိုပါတယ်။တကယ်လို့သူသားရွေးခံမယ်ဆိုတော့ညွန်ပေါင်းအစိုးရဖွဲ့မယ်လို့တော့ပြောပါတယ်ခင်ဗျာ
။ချီလီနိုင်ငံကကြီးမားတဲ့မိလောင်မှုထဲမှာလူပေါင်းအနည်းဆုံး16ဦးသေဆုံးသွားခဲ့ပြီးအိမ်ပေါင်း900ကျော်မိတဲ့ပါသွားတယ်လို့အရာရှိတွေကအခုနောက်ဆုံးထုတ်ပြန်ထားပါတယ်။ချီလီနိုင်ငံဆန်တီယာဂိုမြို့တော်ရဲ့အနောက်မြောက်ဘက်95မိုင်လောက်မှာရှိတဲ့ Valparaiso စိတ်ကမ်းမြို့မှာမိကြီးကျယ်လောင်းခဲ့တာကြောင့်လူပေါင်း1000ကျော်နေရာရွှေ့ပြောင်းပေးခဲ့ရပြီးအဲ့ဒီအထက်မှာအချင်းသူပေါင်းလည်း200ပါနေခဲ့ပါတယ် UNESCO ကသမိုင်းအမွေအနှစ်ဖြစ်ထိန်းသိမ်းထားတဲ့ဒီမြို့ရဲ့တောင်ထိပ်ပိုင်းနေရာတစ်ခုမှာရှိတဲ့ရိုင်နှင်းနဲ့ဖြစ်နေတဲ့အိမ်ယာတစ်ခုအထဏာကဒေါ်ရဲမှာစနေနေ့ကမိစလောင်းခဲ့တာကနေအခုလိုကြီးကြီးမားမားကူးဆက်သွားခဲ့တာပါPacific သမုဒ္ဒရာဘက်ကတိုက်လာတဲ့လေကြောင့်မိရှိန်ပုံမြင့်သွားတာကိုမိသက်သမားတွေအနေနဲ့ခက်ခဲငြိမ့်သက်နေကြရပါတယ်။ချီလီသမ္မတ Michelle Bachelet က Valparaiso မြို့မှာရေးပေါ်အခြေအနေကြေညာခဲ့ပြီး လူရတာတွေမဖြစ်အောင်လမ်းမတွေမှာစစ်တပ်တွေချတာကမိဘဒုက္ခတဲ့စခန်းတွေဖွင့်ပေးနေပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမှာပြတ်နေတဲ့ truck ကားတစ်စင်းကိုဘတ်ကားတစ်စင်းနောက်ကနေဝင်တိုက်မိပြီးမိလောင်ရာကနေ36ယောက်ထပ်မနေသေဆုံးသွားခဲ့ပါတယ်မက္ကဆီကိုနိုင်ငံအရှေ့တောင်ပိုင်း Veracruz ပြည်နယ်မှာဖြစ်ခဲ့တဲ့ဒီယင်တိုက်မှုအတွင်း4ယောက်ကတော့ဒဏ်ရာရနဲ့အသက်ရှင်ခဲ့တယ်လို့မက္ကဆီကိုတာဝန်ရှိသူတွေကပြောပါတယ်အဲဒီသေဆုံးသွားသူတွေဟာစီးပွားရေးသမားတွေဖြစ်ပြီးတော့ Tabasco ပြည်နယ်မြို့တော် Villa Hermosa ကနေ Mexico City မြို့တော်ကိုသွားနေစဉ်အခုလိုဖြစ်သွားတာဖြစ်တယ်လို့ပြည်နယ်အရက်ဖက်ကာကွယ်ရေးဌာနကပြောပါတယ်ဒီဖြစ်ရပေါ်မှာအထူးပဲဝန်းနေမိတဲ့အကြောင်း Mexico သမ္မတ Enrique Peña Nieto ကသေဆုံးသွားသူတွေရဲ့မိသားစုတွေကို Twitter စာမျက်နှာကနေပြောကြားခဲ့ပါတယ်ခင်ဗျာ
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 5.32 kHz 6.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကတနင်္လာနေ့မနက်ပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်ဆီးရီးယားနိုင်ငံမှာနောက်ထပ်အစိတ်တန်းွေသုံးပြီးတိုက်ခိုက်တဲ့ဆိုတဲ့ဆွဆွဲချက်တွေပေါ်လေးလာစုံစမ်းပြီးမှတုံ့ပြန်တာတွေလုပ်သွားမယ်လို့ကမ္ဘာကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးကထုတ်ပြောလိုက်ပါတယ်။ဒီအမေရိကန်သံမကြီးဆမန်သာပါဝါကတနင်္ဂနွေနေ့ကထုတ်ပြန်ခဲ့တဲ့ဒီအစိတ်ွေသုံးတယ်ဆိုတဲ့အစီရင်ခံစာဟာအတည်ပြုလို့မရသေးဘူး။ဒါပေမဲ့အမေရိကန်အနေနဲ့ဘာဖြစ်ခဲ့တယ်ဆိုတာကိုသိရဖို့အထက်နိုင်ဆုံးကြိုးပမ်းသွားပြီးဘာတွေတုံ့ပြန်သင့်တယ်ဆိုတာကိုဆက်စဉ်းစားသွားမယ်လို့ဆိုလိုက်ပါတယ်။နိုင်ငံတကာကနေဆီးရီးယားပြည်တွင်းစစ်ထဲမှာဓာတုလက်နက်တွေသုံးဆွဲတာအဆုံးသတ်ရေးဆက်လက်ကြိုးပမ်းနေစဉ်မှာပေါ့ချာနေကတိုက်ခိုက်မှုတစ်ခုထဲမှာဒီအစိတ်ငွေတွေသုံးခဲ့တယ်လို့နှစ်ဖက်လုံးကအပြန်အလှန်ဆက်ဆွဲနေကြတာပါ။တနင်္ဂနွေနေ့တုန်းကလည်းမြို့တော်ဒမတ်စကတ်နဲ့အလက်ပိုမြို့နာကတပုံတွေထိန်းချုပ်ထားတဲ့နေရာတွေကိုဆီးရီးယားအစိုးရဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ရမှာလူပေါင်းဒါဇင်တွေနဲ့ချီတေဆုံးဒဏ်ရာရခဲ့ကြပါတယ်။အခုလိုအချိန်မှာပဲဆီးရီးယားသမ္မတကဒီအကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲထဲမှာအစိုးရတပ်တွေဘက်ကအသာရလာနေပြီလို့ကြေညာခဲ့ပါတယ်ခင်ဗျာ။
ဂီနီဘီဆောနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့သမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေကိုလူအတော်များများမဲပေးခဲ့ကြပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်နှစ်သမ္မတရွေးကောက်ပွဲဒုတိယအကြိမ်ကျင်းပနေတော့စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။2012တုန်းကအာဏာသိမ်းခဲ့တဲ့စစ်ကောင်းဆောင်အန်တိုနီယိုအင်ဂျိုင်းကမဲပေးခဲ့ပြီးတဲ့နောက်ငြိမ်းချမ်းရေးတင်ကြတာအနေနဲ့ဂျုံငတ်နှကောင်ကိုလွှတ်ပေးခဲ့ပါတယ်။ဒါပေမဲ့ဘသူကိုမဲပေးခဲ့တယ်ဆိုတာကိုတော့သူကပြောဆိုခြင်းမရှိခဲ့ပါဘူး။မဲပေးနိုင်တဲ့သူရေတွက်ထဲက95ရာခိုင်နှုန်းမဲပေးဖို့အမှတ်ပုံတင်ခဲ့ကြတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့မဲပေးဖို့အတွက်စီးမြင်အစ်စ်တွေနဲ့လက်ဝယ်နှိပ်မဲပေးတဲ့ကတ်အစ်စ်ကိုဘယ်လိုအသုံးချမယ်ဆိုတာနဲ့ပတ်သက်ပြီးတော့ပညာပေးအစီအစဉ်တွေတော့သိမရှိဘူးလို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။သမရနေရအတွက်73ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးဘသူမှတော့တိတိကျကျအသာစီးရထားတာမရှိသေးပါဘူး။နိုင်ငံရေးအကဲခတ်တွေကတော့ရွေးကောက်ပွဲဒုတိယအကြော့အထိရှင်ပြိုင်ရဖို့ခံမှန်းနေကြပါတယ်ခင်ဗျာ။
ပိုယိုဟမ်မကြီးဖရန်စစ်အနေနဲ့အီစတာပွဲတော်ရနေ့မှာပြီးဆုံးမဲ့ဥပုပ်ကာလာသတင်းဘက်ကိုတနင်္ဂနွေနေ့မှာစတင်လိုက်ပါပြီ။ပိုယိုဟမ်မကြီးအနေနဲ့စိန့်ပီတာစဘတ်ဖျားကျောင်းယဉ်ပြင်မှာဖျားဘူးတသိန်းခန့်နဲ့အတူတနင်္ဂနွေနေ့စူဝဲပဲလုပ်ပြီးအခုလိုဥပုပ်တစ်ပတ်ကိုစတင်လိုက်တာဖြစ်ပါတယ်။ဒီပွဲမှာပိုယိုဟမ်မကြီးအနေနဲ့ရေးထားတဲ့စာတန်းကိုမဖတ်ဘဲတောက်လျှောက်အလွတ်တဘောထူးထူးခြားခြားပြောသွားခဲ့ပါတယ်။ဒါဟာအရင်ပြောတဲ့ထုံစံနဲ့စကွဲလာတာပါ။အခုလိုအလွတ်တဘောပြောပြီးမှပဲပိုယိုဟမ်မကြီးကလက်ကင်ဖုန်းကိုထုတ်ပြီးတမူထူးခြားစွာပဲလူငယ်ပရိသတ်တွေနဲ့လည်းတပ်ပုံအရိုက်ခံခဲ့ပါသေးတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဝင်းမင်းနဲ့ဥယျာဉ်နိုင်တို့ကကြေညာပေးခဲ့တာပါ။အခုတော့နိုင်ငံတကာအကူအညီတွေနဲ့မြန်မာနိုင်ငံရဲ့အနေအထားကိုသိရအောင်ဝါရှင်တန် DC ကိုရောက်လာတဲ့ကချင်ငြိမ်းချမ်းရေးကွန်ရက်အဖွဲ့ကဒေါ်ခွန်ကြာမြစ်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းကဆိုင်းဆမ်ခမ်းနဲ့ IFI စောင့်ကြည့်ရေးအဖွဲ့ကဒေါ်လစ်လှိုင်တို့ကို VOA မြန်မာပိုင်းရဲ့ဌာနမှဦးတန်းလွန်ထုံးမေးမြန်းတင်ဆက်ထားတဲ့မြန်မာဒီမိုကရေစီရေးရာခန္ဓာကိုထုတ်လွှင့်ပေးတော့မှာပ
မြန်မာနိုင်ငံမှာအခုလက်တော်ဖြစ်နေတဲ့နိုင်ငံရေးစီးပွားရေးပြည်ပြန်ပြောင်းလဲမှုတွေနဲ့အတူကမ္ဘာဘဏ်နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့စတာတွေကနေပြီးတော့ဒီဖွံ့ဖြိုးရေးအကူအညီတွေတခြားနိုင်ငံတကာအကူအညီတွေပေးဖို့လှုံ့ဆော်နေပါတယ်။အဲဒီလိုဆောင်ရွက်တဲ့နေရာမှာမြန်မာအစိုးရတွေမကဘဲနဲ့ဒေသဆိုင်ရာတွေသက်ဆိုင်ရာလူလူတွေရဲ့အတန်တွေကိုပါကြားနိုင်ဖို့အတွက်ဆိုပြီးတော့သတင်းချက်လက်တွေကိုပံ့ပိုးပေးဖို့ဆိုပြီးတော့ Washington DC မြို့တော်ကိုမြန်မာနိုင်ငံကနေတဆင့်ရောက်ရှိနေတဲ့အဖွဲ့တွေကတော့ဒီမြတ်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကစိုင်းဆမ်ခန်ကချင်ငြိမ်းချမ်းရေးကွန်ရက်အဖွဲ့ကဒေါ်ခွန်ကြာပြီးတော့ IFI watch လို့ခေါ်တဲ့နိုင်ငံတကာငွေကြေးများဆိုင်ရာစောင့်ကြည့်အဖွဲ့က list line လို့ဖြစ်ပါတယ်။လောလောဆယ်အားဖြင့်တော့ဒီရက်ပိုင်းတွေအတွင်းမှာ Washington DC မှာကမ္ဘာပံမှာရှိတဲ့သက်ဆိုင်ရာအရာရှိတွေနဲ့တွေ့ဆုံရမှာအဓိကအားဖြင့်ဘလို့အချက်ကလေးတွေကိုတင်ပြခဲ့တယ်လဲဆိုတာကိုမြေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းက Science and ခံပေါ့နော်အရင်ပြောပြပါလား။
ဟုတ်ကျွန်တော်တို့ကတော့ဒီသက်ဆိုင်ရာ data နဲ့နိုင်ငံတွေကိုတာဝန်ယူထားတဲ့အမှုဆောင် director တွေနဲ့တွေ့ဖြစ်ပါတယ်။အဲ့ဒါအပြင်ကိုကျွန်တော်တို့ဒီ panel တည်တံ့လုပ်ပြီးတော့မှ ASEAN data အတွင်းစီးပွားရေးဆိုင်ရာပူးပေါင်းဆက်နွယ်မှုနဲ့ဒီစိုက်ပျိုးရေးကဏ္ဍမှာကမ္ဘာပံနဲ့တခြားငွေကြေးအဖွဲ့အစည်းတွေပံ့ပိုးကူညီမဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့ပြောပြတာရှိပါတယ်။အထူးသဖြင့်တော့IFI ကမလေးစ်ကတော့ဒီcommunity driven development project လို့ခေါ်တဲ့ဒီကမ္ဘာပံကပံ့ပိုးထားတဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ပတ်သက်ပြီးလက်ရှိဖြစ်နေတဲ့အခြေအနေတွေကိုတင်ပြတာရှိပါတယ်။ကျွန်တော်နဲ့ဒေါ်ခွန်ကြာကတော့အထူးသဖြင့်တော့ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့မှထည့်သွင်းစဉ်းစားရမယ့်အချက်တွေကိုကျွန်တော်အဓိကပြောဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့။အဲ့တော့ဒီကမ္ဘာပံကဖွံ့ဖြိုးရေးတွေကူညီလှုပ်ဆောင်ပေးတယ်ဆိုတဲ့နေရာမှာလက်ရှိကဘလောက်အခြေအနေတည်လုံနေတယ်လဲအခုသူတပြင်းစစောကပြောခဲ့တဲ့ community driven ဖွံ့ဖြိုးရေး project ပေါ့နော်ဟိုဒီလူမှုလူတန်းစားကိုအခြေခံတဲ့ဖွံ့ဖြိုးရေးလုပ်ငန်းဆိုတဲ့နေရာမှာလောလောဆယ်အားဖြင့်ဘလောက်အတိုင်းတာဒီဟိုကူညီမှုရှိတယ်လဲနောက်ထပ်ဘာတွေကိုစဉ်းစားနေရလဲဆိုတာကို list line တစ်ချက်လောက်ပြောပြပါလား
ဟုတ်ကဲ့အခုကမ္ဘာပံကသူ့ရဲ့ဗမာပြည်ထဲကိုပြန်ဝင်ရောက်တဲ့ဒီ25နှစ်ပြီးပြန်ရောက်လာတဲ့အချိန်မှာပထမဆုံးရဲ့စီမံကိန်းကလူမှုဗဟိုပြုစီမံကိန်းဖြစ်တယ်။အဲ့ဒါလူမှုတွေကိုယ်တိုင်လုပ်ရတာပေါ့နော်။ဒါပေမဲ့တကယ်တမ်းအောက်ခြေမှာပြန်ကြည့်လိုက်တဲ့အခါမှာဒီကမ္ဘာပံကဒီလုပ်ငန်းကြီးဒီစီမံကိန်းကိုစတဲ့နေရာမှာအရန်နောက်ကျသွားတယ်။နောက်ကျသွားတော့သူနဲ့အတူတွဲပြီးလုပ်နေတဲ့ဒီrural development လို့ခေါ်တဲ့ဒီ Ministry of
Fishery ရေလုံငန်းနဲ့ခြေလက်ဖွံ့ဖြိုးရေးဝန်ကြီးဌာန
သူနဲ့တွဲပြီးလုပ်နေတာပေါ့နော်အဲ့ဒီမှာတကယ်တမ်းပြန်ကြည့်လိုက်ရင် on ground မှာသူတို့ကဒီ April 4ရက်နေ့ဆိုရင် update အရာပေါ့လက်ထက်ကိုပတ်စံမရသေးဘူးဒါပေမဲ့မေလကုန်မှာဒီစီမံကိန်းကြီးပြီးအောင်လုပ်ရမယ်လို့ပြောပါတယ်ကျမတို့ဒီရွာတွေကိုဆင်းတဲ့အခါမှာတွေ့ရတာတော့သူတို့ဒီဆွေးနွေးပွဲလို့ခေါ်တဲ့ consultation တွေကိုသူတို့မလုပ်ခဲ့ဘူးနောက်တော့ဒီ project design ထဲမှာပါတဲ့သူတို့ဒီဟိုစီမံကိန်းဆက်ဝန်ကြီးမှာအချက်၁၀ချက်ရှိရပေါ့အဲ့ဒီဟာကို6ချက်ပေါ့နော်ဒီသူတို့ပြင်ဆင်တဲ့6ချက်ကို3နာရီတည်းနဲ့လုပ်သွားတယ်အမှန်ဆိုရင်အဲ့ဒါ6လလောက်ကြာပါတယ်အဲ့ဒီ6လလောက်ကြာမဲ့ဟာ3နာရီလောက်နဲ့အပြီးလုပ်သွားတယ်သွားတော့ဟိုဒီ community တွေကဒါတွေကိုနားမလဲတော့ဘာသူတို့ရဲ့ပါဝင်မှုကအရင်နေနေတယ
်ပြောချင်တဲ့သဘောကဒါဆိုလို့ရှိရင်ဒီလူမှုအခြေပြုဆိုပြီးတော့လောလောဆယ်အားဖြင့်တော့မရောက်သေးဘူးနောက်ပြီးတော့လုတ်တဲ့ဆိုတဲ့နေရာမှာလည်းဒီလူမှုတွေနဲ့တိုင်တိုင်ပင်ပင်ရှိခဲ့ရသလားဆိုတာကိုမေးခွန်းထုတ်ချင်တဲ့သဘောလားအဲငွေကြေးအားဖြင့်ဆိုရင်ဘယ်လောက်ထိကိုပြောနေရလဲ
ငွေကြေးကသူတို့ဒေါ်လာ 28,000 ကိုကျေးရွာအုပ်စုတစ်ခုကိုပေးမှာပါကျေးရွာအုပ်စုကချင်းမှာ26ခုရှိတယ်ရှမ်းမှာလည်း26ခုနောက်တစ်ခါကျတော့တနင်္သာရီမှာကျတော့ကျွန်းစုသူက20ရှိပါတယ်
အားလုံးစုစုပေါင်းတန်ကြေးဆိုဘယ်လောက်ရှိမလဲကမ္ဘာပံရဲ့
ဟုတ်ပါပေါ့တန်80
ဒေါ်လာတန်80
ဟုတ်ကဲ့ပါ
အဲ့တော့ဒါကပြည်တွင်းမှာဖြစ်နေတဲ့ပါဝင်မှုနည်းပါတယ်ဆိုတဲ့အပိုင
်း
ဒါပေမဲ့ဒီကမ္ဘာပံအနေနဲ့ကတော့ဒီလိုမြန်မာပြည်နဲ့ပတ်သက်လို့ဝင်ရောက်ပြီးကူညီမယ်ဆိုရင်ဒီဘက်မှာလည်းစီမံကိန်းတွေ program တွေချရမှာပဲလေအဲ့လို program တွေချတဲ့နေရာမှာဒီလိုသတင်းအချက်လက်တွေမှန်မှန်ကန်ကန်ရဖို့နဲ့လူလူကြားတွေရစကားသံတွေကိုကြားဖို့ဆိုတာဒါအဓိကအခုလာကြတဲ့အကြောင်းရင်းလို့ကျွန်တော်မြင်ပါတယ်အဲ့တော့ဒီအကြောင်းနဲ့ပတ်သက်လို့ကကွန်ဂျာအနေနဲ့ရောဘလိုများထိထိရောက်ဘလိုယူရချက်တွေနဲ့သတင်းချက်လက်တွေပေးခဲ့တာရှိလဲခင်ဗျာ
နံပါတ်1ကတော့ကျမတို့ဒီကမ္ဘာပံရဲ့အဓိကဥတီချက်ကစင်ရသားပပောင်မှုဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာစင်ရသားလို့ပြောလိုက်လို့ရှင်တောင်တူလေသမားထိတ်ဆုံးကပါနေပါတယ်တောင်တူလေသမားလို့ပြောရင်80ရာခိုင်နှုန်းတော့မြန်မာနိုင်ငံရဲ့တိုင်လူဦးရေဟာတောင်တူလေသမားဖြစ်နေတယ်ပြီးရင်တို့တွေဟာအသေးစားတောင်တူလေသမားအငယ်စားတောင်တူလေသမားများပဲဖြစ်ပါတယ်မြေယာပိုင်ဆိုင်မှုနည်းနည်းပဲရှိတယ်တချို့ကမြေယာတော့မပိုင်တဲ့တောင်တူများပဲဖြစ်နေတယ်အဲ့တော့တို့ရဲ့အခန်းကဏ္ဍဟာအင်တန်ရေးကြီးတယ်စင်ရသားပပောင်မှုစီမံကိန်းဟာတို့တွေအတွက်လောက်ကင်စားတောက်နိုင်မှုအတွက်အခွင့်အရေးကိုအာမခံပေးရမှာဖြစ်တယ်ပြီးရင်တို့ရဲ့မြေပိုင်ဆိုင်မှုကိုအာမခံပေးရမှာဖြစ်တယ်အဲ့တော့လောလောဆယ်ဒီတောင်တူလေသမားအရေးလို့ပြောလိုက်လို့ရှင်မြေသိမ်းနေတဲ့ကိစ္စတွေအများကြီးရှိပါတယ်မြေသိမ်းနေလို့ပြောလို့ရှင်ဒီနိုင်ငံခြားဓာတ်ရက်ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေရှိပါတယ်အဲ့ဒါတွေအကုန်လုံးဟာမြေသိမ်းပါတယ်ပြီးလို့ရှင်ပဋိဖက်ကဖြစ်နေတဲ့နေရာတွေအဲ့ဒါဟာလည်းတောင်တူလေသမားများကိုတို့ရဲ့မိခင်ဒေသကနေပြီးတော့မှဒီကမ့်တွေကိုရောက်သွားစေတာဖြစ်ပါတယ်အဲ့တော့အဲ့ဒါလည်းပဲနောက်ထပ်တို့ကိုဒီအတင်းအဓမ္မရွှေ့ပြောင်းခြင်းမျိုးဖြစ်နေတယ်လောက်ကင်စားတော့ဖို့မရတော့ဘူးပေါ့နောက်တစ်ခုကတော့ဒီပဋိပက္ခနဲ့ဆက်နွယ်ပြီးတော့မှစစ်တပ်ချက်ထွင်မှုတွေအများကြီးလုပ်နေတယ်ဆက်ပြီးမှမြည်သိမ်းနေပါတယ်တပ်ချက်ထွင်မှုအတွက်ဒီအရာတွေကိုလည်းကျမတို့တင်ပြခဲ့ပါတယ်နောက်တစ်ခုကတော့နိုင်ငံ ံတော်စီမံကိန်းတွေပေါ့နိုင်ငံတော်ဖွံ့ဖြိုးရေးစီမံကိန်းနာမည်နဲ့ကျမတို့လှုပ်ဆောင်တဲ့စီမံကိန်းကြီးတွေကလည်းတောင်တူလေသမားများကိုတို့ရဲ့မြေကနေထွက်ခွာစေတာဖြစ်တယ်။အဲ့တော့အဲ့ဒီကိစ္စတွေဟာကမ္ဘာပံကတောင်တူလေသမားများကိုကူညီမယ်အထူးသဖြင့်စိုက်ပျိုးရေးလုပ်ငန်းမှာရည်နှီးမြှုပ်နှံမှုလုပ်မယ်ဆိုတဲ့အခါမှာထည့်သွင်းစဉ်းစားရမယ့်အချက်တွေအနေနဲ့ကျမတင်ပြခဲ့တာဖြစ်ပါတယ်ရှင
့်။ဟုတ်ကဲ့အဲ့တော့ဒီလိုထည့်သွင်းစဉ်းစားပြီဆိုလို့ရှိရင်လက်ရှိစီမံကိန်းတွေချနေတဲ့အလုပ်တွေကိုရပ်ထားရမယ်ဆိုတဲ့သဘောလားဘလို့များရှေ့ဆက်ပြီးလုပ်စေချင်တာလဲဆိုတဲ့အခြေအနေမျိုးရှိလဲဆိုင်ကမှ
ာကျွန်တော်ကတော့ဒီစီမံကိန်းတွေကိုရပ်သွားစေချင်တဲ့သဘောမျိုးမဟုတ်ပါဘူးအထူးသဖြင့်တော့အခုကျွန်တော်လာပြီးအကြံပြုတာလဲတို့လာမဲ့လင်းနဲ့ကနေမှနှစ်ကာလရှည်ကြအတွင်းမြန်မာနိုင်ငံနဲ့လက်တွဲပူးပေါင်းပြီးလုပ်မယ်ဆိုလို့ရှင်ဘယ်လိုကဏ္ဍတွေကိုအဓိကထားပြီးလုပ်မယ်ဆိုတဲ့ဟာကိုအဓိကတိုင်ပင်ခံတာဖြစ်ပါတယ်
Okay.
မခွန်ကြပြောသွားသလိုပဲတကယ်လို့စိုက်ပျိုးရေးလုပ်ငန်းတွေကိုကူညီတော့မယ်ဆိုလို့ရှင်အများတော်အဖြစ်တော့ဒီစီးပွားရေးစိုက်ပျိုးရေးကုမ္ပဏီကြီးတွေကိုနိုင်ငံတကာအတွေ့အကြုံကြည့်လိုက်မယ်ဆိုဒီလူတွေပံ့ပိုးကူညီတာကိုကျွန်တော်အဓိကတွေ့ရမယ် Agri Business ပေါ့လေကျွန်တော်အဲ့ဒါကိုစိုးရိမ်နေအထူးဖြစ်တော့ဒီမြန်မာနိုင်ငံမှာတော့အဓိကရှိနေတာတောင်သူအငယ်တွေဖြစ်တယ
်ခဏလေးကျွန်တော်ဖြတ်မိချင်တာကကုမ္ပဏီကြီးတွေကိုကူညီရဲဆိုတဲ့နေရာမှာကျွန်တော်မရှင်းတာကဒီအခုလိုကမ္ဘာပံတို့ဒီနိုင်ငံတကာငွေကြေးရပုံငွေအဖွဲ့လိုနိုင်ငံတကာအဖွဲ့ကြီးရဲ့အနေနဲ့ကအဲ့ဒီကုမ္ပဏီတွေကိုဓာတ်ရိုက်ကူညီတာလားဒါမှမဟုတ်လို့ရှိရင်နိုင်ငံတော်အစိုးရကနေတဆင့်သွားနေရည်လားအဲ့ဒါလေးတစ်ချက်ပြီးအရင်ရှင်းပြပြပါလား
အမအတွေ့အကြုံတစ်ခုကြည့်မယ်ဆိုလို့ရှိရင်တော့ဒီကမ္ဘာပံမှာလည်းဒီကုမ္ပဏီတွေနဲ့ဓာတ်ရိုက်လုပ်တဲ့ဟိုဌာနခွဲတစ်ခုရှိပါတယ်ဗီယက်နမ်နိုင်ငံမှာနောက်ကမ္ဘောဒီးယားမှာစသဖြင့်ကြီးလိုက်မယ်ဆိုလို့ရှိရင်ဒီကုမ္ပဏီတွေကိုကမ္ဘာပံကနေပံ့ပိုးကူညီတဲ့အတွက်ကြောင့်မလို့မြေယာသိမ်းတာတွေပို့ပြီးတော့မှဆူဆူဝါဝါဖြစ်နေတယ်ဆိုတော့ကိစ္စရပ်တွေလည်းရှိခဲ့ပါတယ
်ဒီကိစ္စမျိုးတွေကဗမာပြည်မှာရောပေါ်နေပြီလား
ပေါ်နိုင်ဖို့အလားအလာရှိပါတယ်ဥပမာနောက်တစ်ခုပြောရမယ်ဆိုရင်အခုလက်ရှိပြောနေတဲ့တကောင်စီရင်ပေါ့တကောင်စီမှာဆိုရင်နိုင်ငံပေါင်း၈နိုင်ငံပေါ့အမေရိကန်နိုင်ငံအပါအဝင်ကူညီတာဖြစ်ပါတယ်ပြီးလို့ရှိရင်ဒါကိုဥဆောင်တာကလည်း UNFPA လို့ပြောတဲ့ဒီအဲကုလသမဂ္ဂလူဦးရေဆိုင်ရာဌာနဖြစ်ရန်ပုံငွေအဖွဲ့ဖြစ်ပါတယ်အဲ့တော့သူတို့အနေနဲ့ဥဆောင်တာဖြစ်ပါတယ်သို့တော်လည်းပဲဒီညမှာလည်းပဲဒီပြဿနာကတော့ဒီအဲတွေးတင်တွေးထိုက်တဲ့လူတိုင်းပင်ဆွေးနွေးနှီးနှောအကြံယူတဲ့လူတွေကိုအစကတည်းကပါဝင်မှုမလုပ်ခဲ့ဘူးပြီးရင်သူတို့ညီသူတို့ဟာနဲ့ဆုံးဖြတ်သွားတယ်နောက်ပြီးမှဒီ political risk assessment ပေါ့အဲ့ဒါကိုကောင်းကောင်းမွန်မွန်မလုပ်ထားဘူးလုပ်တလို့ရရှိထားတဲ့ဒီအကြံပြုချက်တွေကိုလည်းအကောင်အထည်မဖော်ဘူးပေါ့လိုက်နာမှုမရှိဘူး UN အဖွဲ့အစည်းတွေပဲဖြစ်ဖြစ်ပြီးလို့ရှိရင်ဒီ INGO တွေပဲဖြစ် local NGO ပဲဖြစ်ဖြစ်ကျမတို့လူမှုရေးလုပ်ငန်းလုပ်ဆောင်တဲ့လူတွေအားလုံးကျင့်သုံးရတဲ့ကျင့်ဝတ်တရားဖြစ်တဲ့ do no harm ဆိုတဲ့ဒီကျင့်ဝတ်ကိုမကျင့်ထားဘူးပေါ့အဲ့ဒီကျင့်ဝတ်ကိုအတူချုံပြောရမယ်ဆိုလို့ရှိရင်ကျွန်တော်ကျမတို့ရဲ့လုပ်ငန်းကြောင်းမလို့ကောင်းတာတစ်ခုမှမလုပ်ခင်မှာမကောင်းတဲ့ကိစ္စတစ်ခုမှမပေါ်အောင်ကြိုတင်ပြီးတော့မှစီမံခန့်ခွဲထားရတာဖြစ်တယ်အဲ့ဒါကိုလုံးဝမကျင့်သုံးတဲ့အတွက်ကြောင့်မလို့အခုဒီတကောင်စင်းမှာကျမတို့မြန်မာနိုင်ငံရဲ့လူဦးရေ40ရာခိုင်နှုန်းဖြစ်တဲ့ဒီတိုင်းရင်းသားပေါ့ဗမာမဟုတ်တော့တိုင်းရင်းသားအားလုံးထိခိုက်နေတာပါတယ်အကြီးကထိခိုက်နေတာကတော့ရခိုင်ဒေသရဲ့ပြီးလို့ရှိရင်ကျမတို့ကချင်ဒေသပေါ့
ဟုတ်ကဲ့အခုဒီ Washington DC ကိုရောက်နေတဲ့အဓိကအကြောင်းရင်းကတော့ဒီကမ္ဘာပံနဲ့ဟိုဒီမှာရှိနေတဲ့ငွေကြေးအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ပေါ့တွေ့ဆုံတဲ့နေရာမှာမြန်မာနိုင်ငံအပေါ်အကူအညီပေးမဲ့သူတို့ရဲ့ရေရှည်အစီအစဉ်တွေမှာဘာတွေလုပ်ဖို့ဆိုတော့လူထုလူလန်းစာဟိုအခြေပြုအဖွဲ့တွေအနေနဲ့ဒီဘက်ကပေးချင်တဲ့ information တွေလာပြီးတော့သတင်းချက်လက်တွေလာပြီးတယ
်
လာပြီးရဲ့ဆိုတဲ့နေရာမှာအခုလောလောဆယ်ကအစိုးရ list line ပြောသွားခဲ့တဲ့ဒီလူထုလူလန်းစာအခြေပြုဖွံ့ဖြိုးမှုကိစ္စအပြင်ဟိုလူမှုရေးနောက်ကျန်းမာရေးတခြားသက်ဆိုင်ရာဖွံ့ဖြိုးတိုးတက်မှုကဏ္ဍပေါင်းစုံရှိနေတယ်ဆိုတော့သူတို့ရဲ့စီမံကိန်းကာလကဘယ်လောက်လောက်ရှိတယ်လဲအခုဘယ်လိုများပြင်ဆင်နေတယ်လဲဆိုတော့အခုဒီကြီးစင်မှာတွေ့ခဲ့တဲ့တမလေးကိုစနေလေးရှင်းပြနိုင်မလား
သူတို့ပထမလာတော့ကပေါ့နော်အဲ interim strategy note လို့ခေါ်တယ်ပေါ့အဲ့ဒီဟာ
စီမံချက်ပေါ့
ဟုတ်ကဲ့အဲ့ဒီဟာကိုသူတို့တွေကလုတ်ခဲ့တယ်လုတ်ခဲ့ပြီးတော့သူအဲ့ဒီတော့ကတော့ဗမာပြည်အကြောင်းကိုသူတို့မသိလို့ပေါ့နော
်
အဲ့တော့ဟိုယာယီသဘောလေးနဲ့ပေါ့အဲ့ဒီကောင်ကဒီ interim strategy note ကဒီနှစ် June မှာ expire ဖြစ်မယ
်
ဖြစ်တဲ့အခါကျတော့သူက new document ကို launch လုပ်ရမှာပေါ့
စီမံကိန်းအတွက်ကိုသူတို့ရေးစမယ်ဟုတ
်အဲ့တော့အဲ့ဒီမှာကျတော့ဟိုတက်တန်းက၄နှစ်တက်တန်းဖြစ်လိမ့်မယ်အဲ့ဒီလုံမဲ့စီမံကိန်းကပေါ့နော
်
အဲ့ဒီဟာ ਨੇ ပတ်သက်ပြီးတော့သူတို့ကအခုခေါ်တဲ့ဟာ systematic country diagnostic လို့ခေါ်ပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံအခြေအနေကိုစနစ်တကျတကယ်သုံးသပ်တ
ာဟုတ်ကဲ့အဲ့ဒီဟာလုတ်တဲ့နေရာမှာတော့ဒီအာဏာပိုင်အဖွဲ့အစည်းတွေရဲ့နောက်တော့သက်ဆိုင်တဲ့ပံ့ပိုးပတ်သက်နေတဲ့လူတွေရဲ့နောက်တော့ဒီကျမတို့ civil society ခေါ်တဲ့ဒီလူထုအခြေပြုအဖွဲ့အစည်းတွေပါသူတို့တွေကအကြံဉာဏ်တောင်းထားတယ်ပေါ့နော်အဲဒီကျမတို့ပေးတဲ့အကြံဉာဏ်အားလုံးနဲ့ဥမာသူတို့ကထားကိုရေးဆွဲမယ်လို့ဆိုပါတယ်ပေါ့
အဲ့တော့ဒီရေးဆွဲတဲ့နေရာမှာဥမာအဖြစ်ဆိုလို့ရှိရင်ဒေါက်ခွန်ကြာဆိုလို့ရှိရင်ကချင်ငင်းရိုင်းအဖွဲ့ကိုကိုစားပြုတယ
်နော်
အဲ့တော့ ဒီနာမည်အရဆိုရင်ပဲကချင်ရင်းကျိုင်းကွန်ရက်အဖွဲရာဆိုရင်မြန်မာနိုင်ငံမှာလည်းအခုအပြည့်ခက်ရစဲရေးမလုံနိုင်တာကချင်ရှိမယ်အဲနောက်
တောင်ပလောင်ရှိ
တယ်အဲ့တော့ဒီအဖွဲတွေဒီဒေသတွေထဲမှာရှိနေတယ်မငိမ့်ချမ်းတဲ့အခြေအနေရာအခြေအနေတွေကဒီကမ္ဘာပိုင်ရဲ့စီမံချက်တွေရေးဆွဲနေတဲ့အပေါ်ဘယ်လိုတက်ရောက်မှုရှိနိုင်ပါလဲ
အဓိကအဖြစ်ကတော့ဥပမာဆိုလို့ရှိရင်တို့စိုက်ပျိုးရေးကိုကူညီပံ့ပိုးမယ်လို့ပြောလို့ရှိရင်လောလောဆယ်ကချင်မှာဆိုလို့ရှိရင်ဒီဟူကောင်းချိုင်ဝမ်ဒေတာကိုယူဇနာကုမ္ပဏီကဦးထင်းမြင့်တယောက်ထဲယူထားတာဧက3000လောက်ရှိပါတယ်အဲ့ဒီကလူတွေဟာအကုန်လုံးဒီရွာပြင်ထွက်ရတာပေါ့သူတို့ရဲ့ငကိုမြေမှာသူတို့အလုတ်တမားတောင်လုံနိုင်တာမရှိဘူးဘာဖြစ်လို့လဲအောက်ပြီးအောက်ရွာကဝန်ထမ်းတွေကိုခေါ်လာတာဖြစ်တယ်ပေါ့အဲ့တော့လောလောဆယ်အနေနဲ့ရွာပေါင်း336ရွာကလည်းပဲအကုန်လုံးခက်မှာရောက်နေတာဖြစ်တယ်ဒီဒုက္ခသည်စခန်းတွေမှာလက်ရှိလဲဆက်တိုက်နေသေးတဲ့အတွက်ကြောင့်မို့လို့သူတို့တွေထားခဲ့ရတဲ့ရွာတွေကိုဘယ်လိုလုံလိုက်မှာလဲပေါ့ပြီးလို့ရှိရင်ကျမတို့မြန်မာနိုင်ငံမှာမြေယာဥပဒေအရသူတို့ရဲ့မြေတွေဟာဒီကျမတို့ဘိုးဘီမိဘတွေကနေတဆင့်ပြီးတဆင့်ယူလာတာဖြစ်တဲ့အတွက်ကြောင့်တည်ယဝင်စာရွက်စာတမ်းနဲ့ပိုင်ဆိုင်တာမရှိပါဘူးမြန်မာနိုင်ငံတို့အစိုးရအနေချင်းဒါမြေလူမြေရိုင်းဖြစ်နေပါတယ်အဲမြမမြေလူမြေရိုင်းဥပဒေကလည်းလူတယောက်ထဲကပတ်စံရှင်တနိုင်ငံလုံးတောင်မှဝယ်လို့ရတဲ့ဥပဒေဖြစ်နေတယ်ပေါ့အဲ့ဒီလိုအခြေအနေမျိုးမှာဒီလူတွေကို force relocation လို့ပြောတဲ့တခြားတနေရာကိုရွှေ့လိုက်ပြီးသူတို့ရဲ့မိဘလက်ငုတ်ရွာတွေကိုမြေတွေကိုတခြားဒီကုမ္ပဏီတစ်ခုခုလက်ထက်ရောက်သွားမှာစိုးရိမ်ရပါတယ်အကယ်၍ကမ္ဘာပံကကူညီမယ်ဆိုရင်ပေါ့အဲ့တော့မတော်တဆများအခုကျမတို့ပြောတာစိုက်ပျိုးရေးတစ်ခုပဲရှိပါသေးတယ်။ကမ္ဘာပံကနေပြီးပံ့ပိုးမယ်လို့ပြောတဲ့အခါမှာဒီလျှက်စစ်ဆွမ်းအင်ဖြစ်တဲ့ energy sector လည်းပါပါတယ်။အဲ့တော့ဥပမာဆိုရင်တန်လင်မြစ်ပေါ်မှာဒမ်မဆောက်ဖို့အတွက်ပြည်သူလူထုကအင်မတန်ကန့်ကွက်နေတဲ့အချိန်မှာအကယ်၍များကမ္ဘာပံက energy ဆိုပြီးမှဒီတန်လင်မြစ်ကဒီရေကာတာကြီးကိုပံ့ပိုးလိုက်မယ်ဆိုရင်ကျမတို့နောက်ထပ်တိုက်ပွဲပြန်ဖြစ်ဖို့ပဲရှိပါတယ်။ကရင်တန်လင်နဲ့ကရင်နဲ့မတိုက်ဘူးဆိုရင်တောင်ပြည်သူလူထုနဲ့တိုက်သွားရမှာဖြစ်ပါတယ်။
အဲ့တော့အဲ့ဟိုဒီလိုဟိုဒေသတွေမှာလျှက်စစ်စီမံကိန်းဖွံ့ဖြိုးမှုတွေမရှိဘူးဆိုလို့ရှိရင်ဖွံ့ဖြိုးမှုနှိမ့်ချနေတဲ့ဒေသတွေအတွက်ပိုပြီးနစ်နာစရာဖြစ်မကုန်လား
ကျမတို့အနေနဲ့တော့ဒီအထူးသဖြင့်ပေါ့လေနံပါတ်1ဦးစားပေးဟာမြန်မာနိုင်ငံအတွက်ကတော့ငင်းချမ်းရေးဖြစ်စဉ်လုပ်ငန်းစဉ်ဖြစ်ပါတယ်အဲ့တော့ဒီစီမံကိန်းအကုန်လုံးဟာငင်းချမ်းရေးလုပ်ငန်းစဉ်ပေါ့ဒီ comprehensive peace process ဆိုတဲ့ဘောင်အတွင်းမှာရှိရပါမယ်နောက်တစ်ခုကတော့ဒီ NDA ရှိတဲ့လုပ်ဒီရင်းနှီးမြှုပ်နှံမှုကိုပြည်သူလူထုကကန့်ကွက်တာဖြစ်ပါတယ်ပြီးရင်သူတို့ကိုနစ်နာစေတဲ့ရင်းနှီးမြှုပ်နှံမှုကိုကန့်ကွက်စေတာဖြစ်ပါတယ
်ဒီလိုကိစ္စမျိုးတွေမှာအခုမြန်မာနိုင်ငံရဲ့တခြားစီမံကိန်းတွေနဲ့လုပ်နေတဲ့ကိစ္စမျိုးတွေမှာအခုလိုဒီနိုင်ငံတကာကိုထွက်လာပြီးတော့ဟိုကမ္ဘာပံသက်ဆိုင်ရာငွေကြေးအဖွဲ့အစည်းတွေနဲ့သတင်းချက်လက်ပေးပြောကြားမှုတွေလုပ်တာတော့ဟုတ်တယ်အလားတူပဲပြည်တွင်းမှာရောပြည်တွင်းမှာရှိတဲ့ဒီစီမံကိန်းဆိုင်ရာ policy တွေလုပ်နေတဲ့အဖွဲ့အစည်းတွေဗန္ဒာရေးအဖွဲ့အစည်းတွေစီမံကိန်းဌာနအစိုးရအဖွဲ့အစည်းတွေနဲ့ရောဒီတော်ခွန်ကြာတို့ဆိုင်ခန့်တို့ရှိရနေပြီးတော့ဟိုချိကပ်ပြောဆိုမှုတွေမလုပ်နိုင်ဘူးလားမလုပ်ကြဘူးလား
ဒီဘန်နာရေးအဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့ဒီကမ္ဘာပံလုပ်ငန်းနဲ့ဆက်စပ်တဲ့ဖွံ့ဖြိုးရေးလုပ်ငန်းလို့ ਨੇ ပတ်သက်တာတော့ကျွန်တော်ပြောတာမရှိပါဘူး။ဒါပေမဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့အပိုင်းတွေတော့ကျွန်တော်တို့ပြောဆိုဆက်သွယ်ဖြစ်တာတွေရှိပါတယ်။အထူးသဖြင့်တော့ဒီပတ်ဝန်းကျင်ထိန်းသိမ်းနေတဲ့တည်တော်ရဲ့ရဲဝန်ကြီးဌာနနောက်ပြီးတော့မှဒီလူမှုရေးဝန်ကြီးဌာနစတာနဲ့တော့ကျွန်တော်တို့အမြဲတမ်းဆက်သွယ်ပြောဆိုဖြစ်တာရှိပါတယ်အထူးသဖြင့်တော့ဒီတဘာဘေးအန်ရဲ့တာစီကောက်ွယ်ရှော့ချာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်တာနောက်ပြီးတော့မှအများပြည်သူအစုအဖွဲ့ပိုင်းတက်တော်ကိစ္စရပ်တွေနဲ့ပတ်သက်တာတွေစားတဲ့မူဝါဒတွေချမှတ်တဲ့နေရာတွေစားတဲ့ကိစ္စတွေကြတော့ကျွန်တော်တို့အမြဲတမ်းပြင်ဆင်နေဖြစ်တာရှိပါတယ်ခင်ဗျာ
ကျမအနေနဲ့တော့အဲ့ဒီကိစ္စမှာဆိုလို့ရှိရင်နံပါတ်1ပြည်သူလူထုပါဝင်နိုင်မှုအတွက်ဆိုရင်ပြည်သူလူထုဟာမန်ကန်တဲ့သတင်းအချက်လက်ကိုရရှိဖို့လိုပါတယ်အဲ့လိုရရှိဖို့အတွက်ဆိုရင်ဒီ contract တွေရဲ့အတံဖိုးတွေဒီ contract တွေဘယ်လိုရှိနေလဲဆိုတာကိုပြည်သူလူထုသိရှိဖို့လိုပါတယ်အဲ့ဒါကြောင့်ပွင့်လင်းမြင်သာမှုကိုရရှိဖို့အတွက်လိုအပ်ပါတယ်လောလောဆယ်မြန်မာနိုင်ငံရဲ့ပွင့်လင်းမြင်သာမှုလို့ပြောလို့ရှိရင် Transparency International ကနေနှစ်တိုင်းလုပ်တဲ့ assessment အရဆိုရင်မြန်မာနိုင်ငံကအမှတ်က3ရမှာပဲဖြစ်နေသေးတယ်ပြီးလို့ရှိရင်တော့192နိုင်ငံကိုသုံးသပ်တယ်ဆိုရင်နံပါတ်192ရနေတာဖြစ်ပါတယ်ပေါ့အဲ့ဒီလိုမျိုးအခြေအနေမျိုးမှာဒီ February လ2014ခုနှစ်မှာအဲကျမတို့ဒီနေပြည်တော်မှာ3ရက်ကြာတဲ့ဒီအဲ budget transparency workshop ဆိုတာလုပ်ခဲ့ပါတယ်အမှန်ကတော့အဲ့ဒါကိုတာဝန်ခံပြီးပူပေါင်းပါဝင်ပြီးလှုပ်ဆောင်ရမယ့်ဝန်ကြီးဌာနကတော့ဒီဘန်ဒါရေးဝန်ကြီးဌာနဖြစ်ပါတယ်သို့တော်လည်းပါဝင်မှုမရှိဘူးပေါ့အဲ့တော့လောလောဆယ်အနေနဲ့ဒီလိုပါဝင်မှုမရှိတဲ့အခါမှာပြည်သူလူထုတင်တာမကဘူးပြီးရင်ဒီတိုင်းဒါလက်နဲ့ကင်နေလဲတို့ရဲ့မြေပေါ်မှာ contract ဘယ်လောက်ရှိမှမသိဘူးဒါတွေဟာအင်မတန်ကျမတို့ဆုံးဖြတ်ဖို့အတွက်အခက်အခဲရှိစေပါတယ်အဲ့တော့လောလောဆယ်မြန်မာနိုင်ငံအနေနဲ့ EITI ဆိုတဲ့ Extractive Industry Transparency Initiative ဆိုတာကိုလည်းစပြီးလှုပ်ဆောင်နေပြီဖြစ်ပါတယ်လှုပ်ဆောင်လာတဲ့အချိန်မှာလည်းပဲလောလောဆယ် Coordination Body ဆိုပြီးမှဒီညှိနှိုင်းဆောင်ရွက်ဖို့အတွက်တာဝန်ယူထားတဲ့ MDRI ကကြားမှာခံနေပါတယ်တင်းအချက်လက်တွေကို MDRI ကရရှိတာမှန်ပေမဲ့ကျမတို့ပြည်သူလူထုအဖွဲ့အစည်းဖြစ်တဲ့ Civil Society အဖွဲ့တွေကိုကျမတို့ချပေးတာမျိုးမရှိတဲ့အခါကျတော့ဆက်ပြီးပါဝင်ဖို့အတွက်အင်မတန်အခက်အခဲရှိနေပါတယ်
အဲ့ဒါတွေကတဖြည်းဖြည်းတိုးတက်လာလိမ့်မယ် ဟိုနောက်ပိုင်းမှာအသားကျလာလိမ့်မယ်လို့ရောမမျှော်လင့်ဘူးလားခင်ဗျာ။ဒါကြောင့်လဲဆိုတော့အခုနောက်ပိုင်းဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်မယ်ဆိုရင်ဥမာအစိုးရအဖွဲ့မှဆိုလို့ရှိရင်လည်းသက်ဆိုင်ရာအကြံပေးတွေအဖွဲ့တွေဖွဲ့စည်းပြီးတော့လှုပ်ဆောင်လာကြတယ်တွေ့ရတယ်လေ။ဟိုဥပမာအဖြစ်နိုင်ငံရဲ့အခြားအတွေ့အကြုံရှိခဲ့တဲ့လူတွေနောက်ပြီးတော့တစ်ဖက်ကနေပြီးတော့ဟိုပြည်တွင်းကိုပြန်ဝင်သွားကြတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တွေလည်းကျွန်တော်တို့ကြားနေရတယ်။အဲ့တော့ဒါတွေဟာဟိုဒေသခံအဖွဲ့အစည်းတွေအတိုင်းအဝိုင်းတွေနဲ့ပူးပေါင်းလှုပ်ဆောင်တဲ့နေရာမှာပို့ပြီးတော့ဟိုအားဖြည့်လာမယ်နောက်ပိုင်းမှာအလားလာကောင်းလာလိမ့်မယ်လို့မယူဆဘူးလားခင်ဗျာ
ကျမအနေနဲ့တော့အဲ့ဒါပိုအန်ဒီရရှိလာတယ်လို့ယူဆပါတယ်ဘာဖြစ်လို့လဲဆိုရင်နိုင်ငံတော်အစိုးရစီမှာဒီ swine in ရှိတဲ့လူအလုံးကရောက်ရှိသွားပါတယ်ပြည်သူလူထုဘက်ကနေပြီးတော့မှပြည်သူအရေးကိုကိုစားပြုမဲ့လူကမကြံတော့ပါဘူးအဲ့တော့ဒီတမရရဲ့အကြံပေးအဖွဲ့ဖြစ်သွားပြီဆိုတာနဲ့သူတို့ဟာအစိုးရလိုစကားပြောပြီးမှအစိုးရရဲ့ကိုစားပြုဖြစ်သွားပါတယ်အဲ့ဒီအခါမှာပြည်သူလူထုရဲ့အတန်တွေကိုကျမတို့ပို့ရင်တောင်မှနားထောင်ပေးတာအင်မတန်မှရှားပါပါတယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်တော့ဒီပြည်သူလူထုထဲမှာကျမတို့စီမှာပညာတတ်တဲ့လူတွေကလည်းတမရအကြံပေးအဖွဲ့ဆိုပြီးမှကောက်ယူသွားတာမျိုးပေါ့ဥမာဒေါက်တာအောင်ထွန်းသက်ဆိုရင်ဒါကျမတို့ NGO တွေအတွက်ဒီစွမ်းအင်မြင့်တင်ရေးမှာအင်မတာမဒီအားကိုးရတဲ့ဆရာကြီးကျမတို့လေးစားရတဲ့ဆရာကြီးဖြစ်ပါတယ်အခုချိန်မှာသူကတမရအကြံပေးဖြစ်ဖွဲ့ထဲကိုရောက်သွားတဲ့အခါမှာကျမတို့ NGO တွေအတွက်တခြားနောက်ထပ်ဘသူ့ကိုမှအားကိုးစရာကမရှိဘူးလို့ဖြစ်သွားပါတယ်ထို့နည်းသူဆိုတာပဲအခြားသောဒီပညာတတ်များဟာလည်းပဲပြည်သူလူထုထဲကနေကောက်ယူပြီးတော့မှတမရဘက်ကိုအကြံပေးဘက်ကိုအစိုးရဘက်ကိုပို့ဆောင်လိုက်ခြင်းဟာပြည်သူလူထုအစုအဖွဲ့အထူးထင် Civil Society ဆိုတဲ့အစုအဖွဲ့တွေကိုအားနည်းသွားစေပါတယ်ထို့နည်းသူဆိုအတိုက်အခံဖြစ်တဲ့ဒီ NLD လိုဟာမျိုးပြီးလို့ရှိရင်88လိုဟာမျိုးလည်းအားနည်းသွားစေပါတာဖြစ်ပါတယ်အဲ့တော့လောလောဆယ်အနေနဲ့ကျမအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီပြည်တွင်းမှာကျမတို့ဒီအုံနောက်ယူစီမှုဟာပြည်ပကိုမထွက်တော့ပဲနဲ့အပြင်ကဘောအထဲကရောအကုန်လုံးအစိုးရဘက်ကိုပဲစီးဝင်သွားပြီးတော့မှပြည်သူလူထုကိုစားပြုပြောဆိုမဲ့လူကမကြံတော့ဘူးဖြစ်ပါတယ်ရှင
်အဲမဲ့တခုကြတော့ဒီကျွန်တော်ဒီနိုင်ငံခြားပြန်ဘွေရပညာတတ်တွေကိုပဲလဲအားကိုးတာမျိုးတော့လည်းမဖြစ်စေချင်ပါ2008နာဂေစပီးသွားတဲ့အခါမှာကျွန်တော်တို့နိုင်ငံရဲ့အကျိုးအတွက်ဟိုကိုရောစိတ်ပါနှိမ့်မြုပ်ပြီးတော့ကြိုးစားတဲ့ခေါင်းဆောင်တွေလည်းအများကြီးပေါ်ထွက်လာတာတွေ့ရပါတယ်အထူးဖြင့်ဒီအရက်ဖက်ဆိုင်ရာလူအဖွဲ့အစည်းတွေဦးဆောင်နေတဲ့သူတွေကိုကျွန်တော်ကြည့်လိုက်မယ်ဆိုရင်ဒါကတော့ကျွန်တော်အတွက်အားရစရာတစ်ခုဖြစ်နိုင်မယ်လို့မြင်မိပါတယ်
ဟုတ်ကဲ့ခင်ဗျာအဲ့တော့ကျေးဇူးပါပဲကျွန်တော်တို့လည်းအချိန်တစ်လောက်ပဲရပါတယ်ဒီမေတ္တာဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကဆိုင်းစမ်းခန်ကချင်ငင်းငင်းကွန်ရက်ကဒေါက်ခွန်ကြာနောက်ပြီးနိုင်ငံတကာငွေကြေးများဆိုင်ရာစောင့်ကြည့်အဖွဲ့ IFI Watch ကလစ်လိုက်ကျေးဇူးပါပဲခင်ဗျာ
ဦးတန်းလွင်ထွန်းစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးခဲ့တာပါအခုတော့အင်္ဂါနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးမယ်ဆိုတာကိုပြောပြပါရစေ
ရောရှိများခင်ဗျာအခုနှစ်တကြံဟောစတန်းကမြန်မာနိုင်ငံမှာဩဂတ်လမကုန်ခင်ငြိမ်းချမ်းရေးရမယ်လို့ဆိုထားပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလားအခုနှစ်အတားတကြံရဲ့တန်ချက်အလားပြကားရေကစားသူတွေစရာရည်နဲ့ပတ်သက်ပြီးတော့ဒီနှစ်တကြံအပေါ်သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး fax နံပါတ်က1-239-382-555နဲ့ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါခင်ဗျာ။
တော်တာရှင်တွေပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ပါစေရှင်။တော်တာရှင်တွေအနေနဲ့ကျမတို့ရဲ့ VOA ကထုတ်လွှင့်နေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းအင်တာနက်ဆမ်းမြန်နာဖြစ်တဲ့ www.burmese@voanews.com မှာနားဆင်နိုင်ပါတယ်။